စကိုင်းနိုင်ကလေးမြို့နယ်တောင်ပိုင်းကလေကြားကျေးရွာနယ်ကုကူကျေးရွာတွေကအိမ်တချို့ဒီကနေ့မနက်ပိုင်းကမီးရှို့ဖျက်ဆီးခံရပါတယ်။ဒေသတော်ဝိုင်းမှာ တိုက်ပွဲဖြစ်ပွားတာမျိုးမရှိပေမဲ့စစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးအနေနဲ့ရွာတွေကိုဝင်ရောက်လာနေတယ်လို့ဒေသခံတွေကတော့ပြောပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းပြီးရန်ကုန်ကပေးပို့တဲ့သတင်းကိုမှတ်မှတ်စဉ်မှတ်မှတ်စဉ်အောင်ကပြောပြပေးပါမယ်။
ကလေးမျိုးနယ်တောင်ပိုင်းမြစ်သားမြေအရှိဘက်ကန်ဖြစ်တဲ့လေချာကြီးရွာနယ်ကုကူကြီးရွာတွေမှာဒီကနေ့မနေ့စေနာရီလောက်ကစပြီးတော့မီးရှို့ဖျက်ဆီးခံရတယ်လို့ကိုယ်တိုင်မျက်မြင်တွေ့ခဲ့တယ်လေချာရွာကန်တူကဗီအိုကိုပြောပါတယ်။ကုကူကြီးရွာတွေမှာတော်တော်ကိုအခြေစိတ်ဆိုးနေပါပြီ။အခြေတရာတော့လောက်ရှိတဲ့ရွာလေးကိုစစ်ကောင်စီကမီးအားဆုံးရပါအမှန်ပဲ။ဆယ်နာရီလောက်ကစဆုတာမှခဏချင်းရဆိုအ ော့ခုချစ်ကူမင်းလေးတော့နောက်တော့ဆွတ်ဆုံနေတင်ပါတယ်ဆက်ကောင်းစီကကိုယ်တိုင်ကတော့ဝင်ကြည့်အောင်ပါဦးအမကျွန်တော်တို့ကအနားမှာရှိတဲ့ရွာလေးကနေနေရတာပါ
ကြေးရွာကိုမိရှူတာဆက်ကောင်းစီတက်ကဖြစ်တယ်လို့မျက်မြင်ကြေးရွာသားတွေကပြောပေမဲ့ဆက်ကောင်းစီဘက်ကတော့ဒီကိစ္စမှာတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးနွေမာ28ရင်းနေကလေးကစစ်ကောင်စီကအင်အားအမြောက်အများနဲ့ကြေးရွာတွေဘက်ကိုနေမြင်ရှင်းလင်းရေးဆိုပြီးတော့စစ်ကြောင်းထိုးလာတာကြောင့်လေချားရွာ၊ကိုကိုရွာ၊ရေရှင်ရွာ၊အင်းကျွန်းရွာနဲ့ရှားတော်ရွာအပြင်ကြောက်ပြုတ်ရွာ၊ကြောက်ဆဲရွာ၊မုံတော်ရွာ၊အောင်သာယာရွာ၊ကြန့်သာရွာ၊တင်သာရွာ၊ကြောက်ဖူးရွာ၊အရှိစီးရွာနဲ့ဒိုးနွယ်ရွာဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။တက်ကြီးရွယ်ဦးနဲ့ကလေးတငယ်တွေအပါအဝင်ဒေသခံကြေးရွာသားတွေဟာတောတောင်မှာပုန်းခိုနေရပြီးတော့တချို့တွေဟာစားနပ်ရိက္ခာတွေမရှိတော့ဘူးလို့လေဒေသခံတွေကပြောပါတယ
်ဒေသခံတွေကအိမ်တွေမှာတယောက်ပန်းဖြစ်ကြပါဦးတေဝါလုံးရွာလုံးဖြစ်ပြင်းညာတာသူတို့ရဲ့ခွေးတွေကြောက်လို့သူနာကိုသူတို့ကိုသူတို့ရန်ကားပြီးလာဆိုတာပါတိုက်ပွဲလည်းဘာမှမရှိပါဘူးသူစစ်တောင်းထိုးပြီးခါမှဝင်ဆိုတာပါသူတို့ကလည်းစီတူတွေတော့ထဲတော့နင်းစားတယ်မတွေ့ဘူးဆိုချင်ပါထဲတယ်ခါမှအိမ်ကိုမီးရှို့တယ်ခုနေချိန်ကလည်းဆောင်းသွင်းလည်းဖြစ်ပြန်တဲ့ကလေးတငယ်တွေလည်းတော့ထဲမှာချမ်းချမ်းအေးအေးနဲ့ထွက်ပြေးနေကြတာတချို့ဆိုစားနေကစားနေကတော့မရှိကြတော့ဘူး
ကလေး PDF တာဝန်ရှိသူတူကတော့သူတို့နဲ့စစ်ကောင်စီတပ်တွေကြားမှာအဲ့ဒီဒေသဝန်းကျင်မှာအပြန်အလှန်တိုက်ပွဲတွေမရှိဘူးလို့ပြောပါတယ်။ဒါပြင်ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့ကရေရှင်ရွာမှာလည်းနေအိမ်15လုံးမိရှုဖြစ်စီခံရတယ်လို့ရေရှင်ရွာကတူကအခုလိုပြောပါတယ
်။ရေရှင်ကတော့မနေ့ကဝါရှုခံတာ15ရက်လောက်ရှိနေတယ်နဲ့။ဟိုအလူရထွက်ပြေးနေကြတယ်ဒီရထဲမှာတော့တယောက်ပါမရှိကြဘူး။တော့မှာပုံးကြလဲဆောင်မပြေဘူးအဲ့လိုမျိုး။အဲ့ဒါသူတို့ကတောင်ပေါ်ကိုလည်းတစ်ဖက်အဲ့လိုအဖက်အများကြီးနဲ့အဲ့လိုခွဲထိန်မှာစစ်ကြောင်းထွက်ချောက်ခါကြတယ်နေတင်းချောင်က300ကျောက်ကနေတိရမူလေကိုကြောက
်ကလေးမြို့နယ်တွင်းမှာနေမင်းရှင်းလင်းရေးနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒါပေမဲ့စကိုင်းတိုင်းအတွင်းကမင်းကင်းနဲ့တပရင်ဘက်မှာတော့စစ်တပ်ကလေရင်နဲ့စာရီကျဲချနေတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီစာရီထဲမှာတော့ PDF တွေကိုလက်မခံမဲ့ရက်ရွာကပူပေါင်းတာစီဖို့နဲ့ကြီးရွာတွေကဓာတ်ရီကိုမထိန်နိုင်ဘူးဆိုရင်ရွာတွေကိုပြောင်းရွှေ့ပြီးတော့စုစည်းရွာအဖြစ်တည်ဆောက်သွားမယ်လို့ဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အခုလိုလေချောင်းကစာရီကျဲချတယ်ဆိုတာနဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုတာမရှိပါဘူးလက်ရှိအဖြစ်တော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်ကောင်စီကစစ်အင်အားဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်